This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
ရေဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘီတို့မှခင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဧပြီလ4ရက်နေ့ညပိုင်းရေဒီယိုအန်ယူဂျီညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီသတင်းများမင်္ဂလာပါခင်ဗျာခုချန်စပြီး2025ခုနှစ်ဧပြီလ4ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီစစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းတဲ့စစ်ရေးသတင်းကတော့စစ်ကောင်စီဘက်ကပြစ်ခတ်ရဲစဲထားမယ်လို့ကြေညာတဲ့နေ့ကစပြီးအရသာပြည်သူနေထိုင်ရာနေရာတွေကိုလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ KNU ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်စစ်ကောင်စီဘက်ကပြစ်ခတ်ရဲစဲထားမယ်လို့ကြေညာတဲ့နေ့ကစပြီးကရင်မျိုးသားစီယုံကလဲလွီထူခိုင်ကရသပြည်သူတွေနေထိုင်ရာဒေသတွေကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ KNU ဗဟိုကဒီကနေ့ဧပြီလ4ရက်မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။အာဏာသိမ်းထားတဲ့ဂျမ်ပတ်စစ်ကောင်စီဟာငရင်ဘေးကူညီကဲဆဲရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေအချိန်အဟုန်နဲ့ဆောင်ရွက်နိုင်စေဖို့နဲ့တည်ငြိမ်အေးချမ်းရေးကိုရှေ့ရှုပြီးဧပြီလ2ရက်ကနေ22ရက်နေ့အထိယာယီပြစ်ခတ်တိုက်ခတ်မှုရဲစဲရေးကာလအဖြစ်ထုတ်ပြန်ကြေညာထားတာနဲ့ပတ်သက်လို့အခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒီထုတ်ပြန်ချက်ထုတ်ပြန်တဲ့နေ့ဧပြီလ2ရက်နေ့ညနေ 9:00 မှာအာဏာသိမ်းဂျမ်ပတ်စစ်ကောင်စီရဲ့ခမရ350နဲ့ခမရ440တို့ကကလဲလွီထူခိုင်ရွှေကျင်မြို့နယ်ညောင်6ရောက်ကျေးရွာတွင်ကို87မမလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ပြည်သူပိုင်အိမ်တွေထိခိုက်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်အာဏာသိမ်းဂျမ်ပတ်စစ်ကောင်စီရဲ့ခမရ351ကလည်းဧပြီလ3ရက်နေ့မနက် 7:00 ဝန်းကျင်မှာကလဲလွီထူခိုင်မူးမြို့နယ်ငထွေစုပ်ကျေးရွာတွင်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ငထွေစုပ်ကျေးရွာကအသက်24နှစ်အရွယ်မျိုးသမီးတူထံရရခဲ့ပြီးအိမ်နှလုံးပျက်စီးခဲ့တယ်လို့အသိပေးထားပါတယ်။အာနာသိန်းချမ်ပတ်စစ်ကောင်စီဟာအကြသားပြည်သူတွေအင်အားပြင်းငလင်တန်ခံစားနေရချိန်မှာလေရင်တွေဒရုန်းတွေသုံးပြီးဘုံကျဲနေခဲ့တာကြောင့်ယာယီပစ်ခတ်တက်ခတ်မှုရဲစဲကြောင်ထုတ်ပြန်ချက်ဟာဟန်ပြထုတ်ပြန်ချက်သာဖြစ်ပြီးအကြသားပြည်သူတွေရှိရာနေရာတွေကိုရည်ရွယ်ချက်ရှိရှိပစ်ခတ်တိုက်ခိုက်တာတွေဆက်လက်ပြုလုပ်နေတဲ့အတွက်ပြည်သူတွေငလင်ဘေးသာမကလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စိုးထိတ်စွာနေထိုင်ရမြဲဖြစ်တယ်လို့သိရပါတယ်။စစ်ကောင်စီရဲ့ယာယီပစ်ခတ်တိုက်ခတ်မှုရဲစဲရေးထုတ်ပြန်ချက်ဟာဗန်ကောက်မှာကျင်းပနေတဲ့6ကြိမ်မြောက်ဘင်္ဂလားပင်လယ်အော်ဘက်ဆုံပူပေါင်းဆောင်ရည်ဘင်းစတက်ထိပ်သီးအစည်းအဝေးကိုတက်ရောက်ပြီးနိုင်ငံတကာအသိအမှတ်ပြုမှုကိုလက်ခံနိုင်ဖို့ကြိုးစားချဉ်းကပ်နေတာနဲ့သူတို့အာဏာတည်မြဲရေးအတွက်ရှေ့ရှုနေခြင်းသာဖြစ်ကြောင်းနဲ့နိုင်ငံတကာကိုခုထုံးလုပ်ကာလူသားစံချင်းမရှိနိုင်ငံရေးစိတ်ဆန္ဒမရှိပဲအပြောနဲ့အလုပ်မညီတာကိုထင်ရှားစွာသိနိုင်တယ်လို့ KNU ဗဟိုကထုတ်ပြန်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမှာကတော့ဘကိုးရုံမပေါ်စစ်ကြောင်းထိုးဖို့ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရမှာစစ်သား၄ဦးသေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ်။ဘကိုးတိုင်းတာဝတီခံအုပ်ဖို့မြို့နယ်အပိုင်းဘကိုးရုံမပေါ်ကိုစစ်ကြောင်းထိုးဖို့တက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲပြီးပစ်ခတ်တိုက်ခိုက်ခဲ့ရာစစ်သား၄ဦးသေဆုံးပြီး၂ဦးပြင်းထန်ဒဏ်ရာရသွားတယ်လို့မြေရောက်ပြောကြားတပ်ဖွဲ့အုပ်ဖို့ကပြောပါတယ်။ဘကိုးရုံမပေါ်ကိုစစ်ကြောင်းထိုးဖို့တက်လာပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကားတစ်စီးကိုအီဗီလာ၂ရက်နေမနက်ပိုင်းကပေါင်းတယ်စုဂျေးဟွာနီမှာတာဝတီခံတရင်3832တက်ခွဲလီမြေဟောက်ပြောက်ကြားတက်ဖွဲ့အုပ်ဖို့ကရဲဘော်တွေမိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မိုင်းဆွဲတိုက်ခိုက်ခံရတဲ့စစ်ကောင်စီတက်ဖွဲ့ဖျို့ပြဖြစ်နေချိန်မှာတော်လိုင်းရဲဘော်တွေက15မိနစ်ခန့်ပြစ်ခတ်တိုက်ခိုက်နိုင်ခဲ့တာကြောင့်စစ်သားတွေခမရ6ဘက်ထွက်ပြေးသွားကြတယ်လို့အသိပေးထားပါတယ်။ဘကိုးရုံမပေါ်ကိုစစ်ကောင်စီတက်ဖွဲ့တွေထပ်ပြီးစစ်ကြောင်းထိုးလာနိုင်ပြီးတိုက်ပွဲတွေထပ်ပြစ်လာနိုင်တဲ့အတွက်မြေသူလူထုအနေနဲ့စစ်ကောင်စီတက်ဖွဲ့တွေနီးသွားလာနေထိုင်တာတွေလုံးဝမလုပ်ကြဘို့မြေဟောက်ပြောက်ကြားတက်ဖွဲ့အုပ်ဖို့ကသတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။အခုတခါ တီးတိန်ခလာရ269တက်ကစစ်သား2ဦးလက်နက်ခဲယမ်းတွေနဲ့အတူ PDF ဇူလန်ထံအလင်းဝင်လာတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပြီးမှာဖြစ်ပါတယ်။ချင်းပြည်နယ်တီးတိန်မြို့မှာရှိတဲ့ခလာရ269တက်ကစစ်သား2ဦးလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတယ်လို့ PDF ဇူလန်ကပြောပါတယ်။အသက်23နှစ်အရွယ်ရှိတဲ့ရဲဘော်ဖိုးခွားနဲ့အသက်22နှစ်အရွယ်ရှိတဲ့ဒုတက်ချက်မျိုးမင်းကျော်တို့ဟာအေဘီလာ3ရက်နေ့မှာလက်နက်ခဲယမ်းတွေနဲ့အတူ PDF ဇူလန်ဘက်ကိုအလင်းဝင်လာတာလို့မိဘပြည်သူတွေကိုအသိပေးထားပါတယ်။လနခင်းတွင်နဲ့အတူအလင်းဝင်လာတဲ့ခလာရ269တက်ကစစ်သား2ဦးကိုစုချင်းွေချင်းမြင့်ခဲ့တယ်လို့လဲ PDF ဇွန်လန်ကထုတ်ပြန်တဲ့တပ်ပုံမှတ်တမ်းတွေရသိရပါတယ်။ခလာရ269တက်ကတိုင်းရင်းမှုအနေနဲ့ပြည်တော်စုနိုင်ငံသားဆိုတဲ့စိတ်ထားပြီး PDF နဲ့ပူးပေါင်းပေးဖို့လဲတိုက်တွန်းထားပါတယ်။ဒီတော်လိုင်းမှာတိုင်းရင်းသားတွေရဲ့အနာဂတ်ဖြစ်တဲ့အတွက်အများအကျိုးကိုကြည့်ပြီးသေချာစဉ်းစားသုံးသပ်ဖို့လဲဒေသတော်လိုင်းအင်အားစုတွေကအသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းတွေကိုRadio Energy သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဧပြီလ4ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနည်းနဲ့ငလင်ကြောင့်ပြင်းထန်တန်ရာရသွားတဲ့ဥပိုလ်အကျဉ်းထောင်ကအကျဉ်းသားတွေစေကူတာခွင့်ကန့်သက်ခံနေရတဲ့သတင်းကိုတင်ပြပေးပါမယ်။အင်အားပြင်းငလင်ကြောင်ပြင်းထန်တန်ရာရသွားတဲ့မန္တလေးဥပိုလ်အကျဉ်းထောင်ကအကျဉ်းသားတွေဈေးကူတာခွင့်ကန့်သက်ခံနေရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဒီကနေ့ဧပြီလ4ရက်နေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။မလ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလင်ကြောင်အမျိုးသမီးအဆောင်တွေဖြစ်တဲ့အဆောင်1အဆောင်2နဲ့အမျိုးသမီးဆေးရုံဆောင်တွေပြိုကျပျက်စီးခဲ့တယ်လို့အမျိုးသားအဆောင်အလုတ်ယုံအဆောင်တွေနဲ့ကာယံထားတဲ့အုပ်ယိုးတွေပြိုကျခဲ့တယ်လို့ဆိုထားပါတယ်။PBNM အနေနဲ့ငလင်ကြောင်အမျိုးသားတက်ဦးနဲ့အမျိုးသမီး2ဦးတည်ဆုံပြီးတော့ကြားမအတီးပြုတ်ဖို့လိုအပ်နေစေတက်ဦးအပါအဝင်စုစုပေါင်း4ဦးတည်ဆုံခဲ့တာကိုအတီးပြုတ်ထားနိုင်တယ်လို့သိရပါတယ်။ငလင်ကြောင်ပြင်းထန်တဲ့ထိခိုက်ဒဏ်ရာရပြီးတော့စိုးရင်ရသူ5ဦးရှိကဈေးရုံတက်ရန်လိုအပ်နေသူ40ကျော်ရှိတယ်လို့အတည်ပြုထားပါတယ်။အချို့သောထိခိုက်ဒဏ်ရာရသူတွေဟာအချင်းထောင်တွေမှာကုသဖို့မလွယ်တဲ့အတွက်ကြောင့်ပြင်းပဈေးရုံတွေကိုပို့ပြီးတော့ကုသရမှာဖြစ်ပေမယ့်ဈေးကုသခွင့်မရပဲဒီကနေ့အထိကန့်သက်ခံနေရသူတွေများစွာရှိနေတဲ့အပြင်ထိခိုက်ဒဏ်ရာရသူတွေဟာမိသားစုဝင်တွေနဲ့လည်းဆက်သွယ်တွေးဆခွင့်မရတဲ့အခြေအနေတွေနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိအချိန်မှာအချင်းထောင်ဟာဆေးဝါးလိုအပ်ချက်တွေများစွာရှိနေပြီးတော့အရက်ပြန်ဂွန်အနာကျက်ဆေးရည်ပတ်တီးစတဲ့ဆေးဝါးပစ္စည်းတွေလိုအပ်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PBNM ကထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးမင်းတန်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးရုံးကလစ်လက်ရာဒူးအတွက် CDM ဝန်ထမ်းများကိုဦးစားပေးခေါ်ယူနေတဲ့သတင်းကိုတင်ပြပေးပါမယ်မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရုံးမှလစ်လက်နေတဲ့ရာဒူးနေရာတွေအတွက်တပ်မတ်အကြီးအချင်းနဲ့ကိုက်ညီတဲ့ CDM ဝန်ထမ်းတွေကိုဦးစားပေးခေါ်ယူနေတယ်လို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရုံးကအလုတ်ခေါ်စာကိုဧပြီလ3ရက်နေ့မှာအတိအပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်။လက်ရှိအချိန်ဟာမိမိတို့ဒေသကိုဝိုင်းဝန်းတည်ဆောက်ကြရမယ့်အချိန်ဖြစ်ပြီးဆရာနာရှင်စနစ်အမြင့်ပြုတ်စီဖို့ဝိုင်းဝန်းလှုပ်ဆောင်ကြရမယ့်အချိန်ဖြစ်ကအခြားညီနောင်တိုင်းရင်းသားတွေနဲ့အပြန်အလှန်အကျိုးစီးပွားပြုပြီးတော့ငင်းချမ်းစွာအတူရှင်တွဲနေထိုင်ကြဖို့မိမိတို့ဒေသမှာအကျင့်ပြက်ခြားစားဘက်လိုက်မှုတွေလုံးဝကင်းရှင်းပြီးပြည်သူလူထုအမှန်တကယ်အားကိုးယုံကြည်ရတဲ့အရက်သားအုပ်ချုပ်ရေးရန်တရားတည့်ရဖော်ဆောင်နိုင်ဖို့မိမိတို့ကိုယ်တိုင်တတတအားပါဝင်ကြရမယ့်အချိန်ဖြစ်တဲ့အတွက်ကြောင့်တတ်မှတ်အရေးချင်းနဲ့ကိုက်ညီသူတွေအနေနဲ့မင်းတပ်မျိုးနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့ရုံးနဲ့သက်ဆိုင်ရာမြို့တိုက်နယ်အုပ်ချုပ်ရေးမှုတွေကတဆင့်ရှောက်ထားနိုင်တယ်လို့အသိပေးထားပါတယ်တော်လိုင်းကာလဖြစ်တဲ့အတွက်ကြောင့်ရွေးချယ်ခန့်အပ်ခံရသူတွေအနေနဲ့လစာနဲ့အကျိုးစီးပွားတွေအပါအဝင်အထူးခံစားခွင့်တွေရှိမှာမဟုတ်ဘဲနဲ့တော်လိုင်းခံယူချက်ရှိသူတွေအနေနဲ့ရခဲ့လာတဲ့ဒီအခွင့်အရေးမှာကိုယ်တိုင်ကိုကြပါဝင်လို့သူတွေရှောက်ထားနိုင်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးဝရမ်းထုတ်ခံထားရတဲ့စစ်ကောင်းဆောင်မင်းအောင်လှိုင်ကိုဖမ်းဆီးဖို့အင်တာပိုအဖွဲ့ဝင်ထိုင်းအစိုးရကိုတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်ဝရမ်းထုတ်ခံထားရတဲ့စစ်ကောင်းဆောင်မင်းအောင်လှိုင်ကိုဖမ်းဆီးဖို့အင်တာပိုအဖွဲ့ဝင်ထိုင်းအစိုးရကိုတောင်းဆိုထားတယ်လို့ Burmese Rohingya Organization UK ကဒီကနေ့ဧပြီလ4ရက်နေ့မှာထုတ်ပြန်ပါတယ်စစ်ကောင်းဆောင်မင်းအောင်လှိုင်ကို Rohingya လူမျိုးတုံးတပ်ဖြတ်မှုနဲ့ဖေဖော်ဝါရီလ13ရက်နေ့မှာ Argentina နိုင်ငံတရားရုံးကဖမ်းဝရမ်းထုတ်ခဲ့ပြီးတော့ဧပြီလ10ရက်နေ့မှာအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ထံအကြောင်းကြားခဲ့တာလို့ Broker အဖွဲ့ကပြောကြားထားပါတယ် စေကောင်းဆောင်မင်းအောင်လှိုင်ကိုဖမ်းဆီးဖို့အာဂျင်တီးနားတရားရုံးကအခုဧပြီလ10ရက်နေ့မှာပဲနိုင်ငံတကာရဲတပ်ဖွဲ့ Interpol ထံဖမ်းဝရန်ပေးပို့လိုက်တာလို့နားလည်ရပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့ Binstead ညီလာခံတပ်ဖွဲ့စေကောင်းဆောင်မင်းအောင်လှိုင်ရောက်ရှိနေချိန်မှာပဲစေကောင်းဆောင်ကိုဖမ်းဆီးပေးဖို့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol အဖွဲ့ဝင်နိုင်ငံဖြစ်တဲ့ထိုင်းကို Burma Surrender Organization UK ကဒီကနေ့ဧပြီလ4ရက်နေ့မှာတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဟာ1950ခုနှစ်ကတည်းကအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol အဖွဲ့ဝင်နိုင်ငံဖြစ်တယ်လို့သိရပါတယ်။ဒါကြောင့်လဲဖမ်းဝရန်ထုတ်ခံထားရသူတွေကို Interpol အဖွဲ့ဝင်နိုင်ငံမှာတွေ့ရင်လုပ်ငန်းစဉ်အတိုင်းတရားရုံးကိုတရားဝင်လွှဲပြောင်းပေးဖို့ Broker ကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ထိုင်းရဲတပ်ဖွဲ့အနေနဲ့ Interpol ရဲ့တောင်းဆိုချက်ကိုလက်ခံခဲ့မယ်ဆိုရင်စစ်ကောင်းဆောင်ဟာထိုင်းနိုင်ငံမှာအဖမ်းခံရနိုင်တယ်ဆိုတဲ့သတင်းတွေလည်းဒီကနေ့မှကြေကြေလောင်လောင်ထွက်ပေါ်နေပါတယ်။အာဂျင်တီးနားနိုင်ငံဘူနိုအရီစ်မြို့မှာရှိတဲ့တရားရုံးကစစ်ကောင်းဆောင်မင်းအောင်လှိုင်အပါအဝင် Ranger လူမျိုးတုံးတပ်ဖြတ်မှုမှာပါဝင်တဲ့စစ်ကောင်းစီအရာရှိ23ဦးနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တမရဟောင်းဦးထင်ကျော်တို့ကို Ranger လူမျိုးတုံးတပ်ဖြတ်မှုနဲ့ဖမ်းဝရမ်းထုတ်ထားပေမဲ့လက်ရှိမှာအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ထံဖမ်းဝရမ်းအဖို့ခံရတာကတော့စစ်ကောင်းဆောင်မင်းအောင်လှိုင်တဦးတည်းဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးဘန်ကောက်မြို့မှာလူသက်သမားမင်းအောင်လှိုင်ကိုငါတို့မကြိုဆိုဘူးဆိုတဲ့စာတမ်းချိတ်ဆွဲပြီးစင်တာပြတဲ့တရင်ကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကိုဖျက်တမ်းစီးဆင်းသွားတဲ့ကြောက်ဖျားမြစ်ပေါ်ကတရားတစင်းပေါ်မှာအာနာသိန်းခေါင်းဆောင်ကိုရည်ညွှန်းတဲ့လူသက်သမားမင်းအောင်လှိုင်ကိုငါတို့မကြိုဆိုဘူးဆိုတဲ့စာတမ်းချိတ်ဆွဲပြီးစင်တာပြခဲ့ကြတယ်လို့ထိုင်းဘက်ကလာတဲ့သတင်းတွေကဆိုထားပါရီအာနာသိန်းကောင်းဆောင်မင်းအောင်လှိုင်ဟာဘင်္ဂလားပင်လယ်အော်ကန္တာဆောင်နီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဘင်းစတက်ထိပ်သီးညီလာခံတက်ရောက်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကိုဧပြီလ3ရက်နေ့မှာရောက်ရှိခဲ့တာပါအကြံဘက်စစ်ကောင်းဆောင်မင်းအောင်လှိုင်ဟာထိုင်းဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရဘန်ကောက်မြို့ကိုရောက်ရှိနေတာဖြစ်ပြီးတော့ဒီကနေ့ဧပြီလ4ရက်နေ့မှာဘင်းစတက်စီးဝေးတက်ရောက်မှာဖြစ်ပါတယ်။အာနာသိန်းစစ်ကောင်းဆောင်တဲခိုနေတယ်လို့ဆိုတဲ့ရှန်ဂရီလာဟိုတယ်နဲ့မနီမဝေးကဆွန်တက်ကြောက်ဖျားတံတားပေါ်မှာ We do not welcome Mother မင်းအောင်လှိုင်ဆိုတဲ့စာတမ်းချိတ်ဆွဲထားတာဓာတ်ပုံမှန်တမ်းတွေမှာတွေ့ရပါတယ်။အာနာသိန်းခေါင်းဆောင်ကိုစန်တာပြတဲ့အနေနဲ့ထိုင်းရောက်မြန်မာလူသားတွေဒီကနေ့ဧပြီလ4ရက်နေ့မှာအလုံမစင်းချဖို့နဲ့အနေရောင်ဝယ်စားတွေဝတ်ဆင်ချဖို့ຫນွေဥတော်လန်ကြီးရဲ့လူလူတပိတ်အင်အားစုတွေကတိုက်တွန်းထားပါတယ်။အကြံဘက်စစ်ကောင်းဆောင်ထိုင်းနိုင်ငံကိုရောက်ရှိနေချိန်မှာထိုင်းပြည်သူတွေဟာလွတ်တော်ရှိသွားပြီးတော့စန်တာပြခဲ့တာလည်းရှိတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီစစ်ကောင်းဆောင်ကိုအစည်းအဝေးတက်ရောက်ခွင့်ပေးတဲ့ဘင်းစတက်အဖွဲ့ဝင်နိုင်ငံတွေကိုရှုတ်ချကြောင်းတပိတ်အင်အားစုပြောတဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့ဘင်းစတက်အစည်းအဝေးမှာစစ်ကောင်စီကောင်းဆောင်မင်းအောင်လှိုင်ကိုတက်ရောက်ခွင့်ပြုတဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုမြမနွေဦးတော်လန်ရေးလူလူတပိတ်အင်အားစုကရှုတ်ချလိုက်ပါတယ်။ရိုဟင်ဂျာလူမျိုးတွေကိုမျိုးတုံးတက်ဖြတ်ခဲ့တာကြောင့်အာဂျင်တီးနားနိုင်ငံဘူနိုအရီစ်တရားရုံးကရာဇဝတ်သားအဖြစ်ဖမ်းဝရန်ထုတ်ခံထားရပြီးတော့မြန်မာနိုင်ငံကအယက်သားပြည်သူထောင်ပေါင်းများစွာကိုတပ်ဖြတ်ခဲ့တာလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာငလင်ဘေးဒဏ်တင့်နေချိန်မှာတော့အယက်သားပြည်သူတွေကိုဆက်လက်တပ်ဖြတ်နေတဲ့မင်းအောင်လှိုင်ကိုအစည်းအဝေးတက်ခွင့်ပြုတာဟာမြန်မာပြည်သူတွေအပေါ်စာနာမှုမရှိဘူးဆိုတာပြသရရောက်တဲ့အတွက်ဘင်းစတက်အစည်းအဝေးကသက်ဆိုင်ရာတာဝန်ရှိသူတွေကိုရှုတ်ချလိုက်တာဖြစ်ပါတယ်ဒီရှုံချကြောင်းထုတ်ပြန်ချက်ကိုမြန်မာထိုင်းအင်္ဂလိပ်သုံးဘာသာနဲ့ဧပြီလ3ရက်ညပိုင်းမှာထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်စစ်ကောင်းဆောင်ဟာဘင်းစတက်အစည်းအဝေးတက်ဖို့မနေ့ကဧပြီလ3ရက်နေ့ကပဲထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်ရှိလာခဲ့ပြီးတော့ဒီကနေ့ဧပြီလ4ရက်နေ့မှာအစည်းအဝေးတက်ရောက်ခဲ့တာဖြစ်ပါတယ်စစ်ကောင်းဆောင်မင်းအောင်လှိုင်ဟာဘင်းစတက်အစည်းအဝေးကိုလာတဲ့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံခွင့်ရခဲ့ပြီးမဲ့တစ်ဖက်မှာလည်းစစ်ကောင်းဆောင်မင်းအောင်လှိုင်ကိုဖမ်းဆီးဖို့ Interpol အဖွဲ့ဝင်ထိုင်းအစိုးရကို Burma Surrender Organization UK ကဒီကနေ့ဧပြီလ4ရက်နေ့မှာတောင်းဆိုထားတာလည်းရှိနေပါတယ်ခင်ဗျာဆက်လက်ပြီးအင်လေးဒေတာမှာတော်မီကတက်ဆင့်ဥတီစားပိုင်ဟိုတယ်မီးလောင်ပျက်စီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းအင်းလီဒီတာမှာတော်မီလောင်ရာကနေစီးပွားရေးလုပ်ငန်းရှင်ခရိုနီဥတီစားပိုင်နဲ့နာမည်ကျော်မြန်မာ Treasure Hotel မီးကူးဆက်လောင်ကျွမ်းကပျက်စီးသွားတယ်လို့ဒေတာသတင်းရင်းမြစ်တွေကပြောပါရီ။မနေ့ကဧပြီလ3ရက်နေ့နေ့လယ်ပိုင်းကလောင်ကျွမ်းတဲ့တော်မီကတက်ဆင်မြန်မာ Treasure Hotel ကိုပါမီးကူးဆက်လောင်ကျွမ်းခဲ့ပြီးတော့အဆောင်တွေအားလုံးမီးလောင်ပျက်စီးသွားတယ်လို့ဒေသနေပြည်သူတွေနဲ့ခရီးသွားလုပ်ငန်းရှင်အတိုင်းဝန်ကဆိုပါရီဒီဟိုတယ်ကိုဥတီစားရဲ့ Two Group of Companies အုပ်စုကပိုင်ဆိုင်တာဖြစ်ပြီးတော့တစ်သားတွေနဲ့တိစောက်ထားတဲ့ဟိုတယ်လို့သိရပါရီဟိုတယ်မီးလောင်မှုကိုတော့ညောင်ရွှေမြို့နယ်မီးသက်နန်းပန်နယ်မီးသက်အေးတာယာနယ်မြေမီးသက်ဟဲဟူးနယ်မြေမီးသက်ရွှေညောင်မီးသက်ဌာနတို့ပူးပေါင်းပြီးနှိမ့်သက်ခဲ့တာကြောင့်ညနေ 6:45 မိနစ်မှာ မင်းငိမ့်သွားတယ်လို့မြန်မာနိုင်ငံမိသက်ဌာနကထုတ်ပြန်ထားပေမဲ့ဆုံးရှုံးမှုတန်ဖိုးကိုအတိပေးမထားပါဘူး။စီးပွားရေးလုပ်ငန်းရှင်ခရိုနီဦးဒီစာပိုင်နဲ့ရန်ကုန်မြို့တော်ကကန်တော်ကြီးဖဲလီဟိုတယ်ဟာ2019ခုနှစ်မှာမီးလောင်ပျက်စီးခဲ့တယ်လို့ကချင်ပြည်နယ်ပူတာအိုမြို့မူလာရှိရီရပ်ကွက်မှာရှိတဲ့မလီကာလော့ချ်ဟိုတယ်ဟာလည်း2024ခုနှစ်အခုလိုအချိန်မှာမီးလောင်ပျက်စီးခဲ့တယ်လို့မှတ်တမ်းတွေအများသိရပါတယ်။အင်းလီဒေတာမှာပြီးခဲ့တဲ့မိုးရာသီကဖြစ်ခဲ့တဲ့ယာဂီမုန်တိုင်းအချိန်ကြောင့်ထိခိုက်ပျက်စီးမှုများရှိခဲ့တယ်လို့မလ28ရက်နေ့ကမန္တလေးမြို့ကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ငလင်းကြောင့်လည်းနေအင်းအများပြပျက်စီးက89ဦးသေဆုံးခဲ့တယ်လို့အင်းလီဒေတာလူခွင့်ရေးအဖွဲ့ကမလ30ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။2024ခုနှစ်နိုဝင်ဘာလ15ရက်နေ့ကလည်းအင်းလီဒေတာကနမချောဟိုတယ်တစ်လုံးဖြစ်တဲ့အင်းလီ Princess Hotel လေမိဘုံပြန်ပြက်ကြရာကဟိုတယ်တစ်ခုလုံးမီးလောင်ဆုံးရှုံးခဲ့ရတယ်လို့မှတ်တမ်းတွေအများသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မနက်ဖြန်အေဒီလ5ရက်နေ့တော်မူလေးဝတာခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိတ်အင့်တင့်ကနေတိတ်ထူထနိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိတ်အနှဲငယ်ဖြစ်ထွန်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနဲ့မြို့ဝကျွန်းမတီတာတို့မှာလီဟာအနောက်အနောက်မြောက်ဘက်ကနေတနအိကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ကနေလှိုင်းအင့်တင့်ရှိနိုင်ပါတယ်တနင်္လာရီကမ်းရိုးတန်းနဲ့မုံတမခွေးတို့ဘက်မှာတော့လီဟာအရှိအရှိမြောက်ဘက်ကနေတနအိကို10မိုင်ကနေမိုင်နဲ့10ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ကနေလှိုင်းအင့်တင့်ရှိနိုင်ပါတယ်မိုးချီနေကတော့ရန်ကုန်တိုင်းဒေသကြီး ARD တိုင်းဒေသကြီးပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံပြားမိုးထချုံရွာနိုင်ပြီးစကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။နေ့ပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာအပူချိန်တွေပြန်လည်လျော့ကျနိုင်ပါတယ်။မြူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာမြူကျဆင်းမှုလျော့ကျနိုင်ပါတယ်ရှင်။
ခုဆက်လက်ပြီးတော့အေရီဖက်ချာတင်ဆက်ထားတဲ့သခိုင်းတောင်ရိုးရှိယဟန်တန်ကာသီလာရှင်ဆရာလေးများငလင်တန်ကြောင့်ထိခိုက်ပြန်လွန်တော်မူတာတွေရှိပြီးကုညီကယ်ဆယ်ရေးတွေလည်းမလုံမလောက်ဖြစ်နေဆိုတဲ့သတင်းနဲ့အတူလူလူစကားတန်ကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူလူစကားတန်အစီအစဉ်ဖြစ်ပါတယ်သခိုင်းတောင်ရိုးကယဟန်တန်ကာသီလာရှင်လေးတွေငရင်တန်းကြောင့်ထိခိုက်ပြန်လွန်တော်မူတာတွေရှိနေပြီးကုညီကယ်ဆယ်ရေးတွေလည်းမလုံမလောက်ဖြစ်နေပါတယ်ဒီသတင်းကိုရွှေညမောင်ကပေးပို့ထားပါတယ်ရှင်စကိုင်းငရင်ကြောင့်စကိုင်းတောင်ရုံမှာထိခိုက်ပျက်စီးတာတွေအများအပြားရှိနေပြီးအပြည်ပြည်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာကတော့စကိုင်းနဲ့မင်းဝန်တောင်ရုံကချောင်းပေါင်း2000ကျော်ထိခိုက်ပျက်စီးခဲ့တယ်လို့ထုတ်ပြန်ထားပါတယ်စကိုင်းတောင်ရုံကပညာသင်ကြီးငါးတဲ့ကျောင်းဆောင်မှာဆရာလေးတွေစစ်ပေးရှောင်နေနေထိုင်ကြတာဖြစ်ပြီးပျက်စီးဆုံးရှုံးမှုအခြေအနေကိုသိမြင်လိုက်တဲ့သီလရှင်ဆရာကြီးတစ်ပါးကအခုလိုမိန့်ပါတယ်
ကျောင်းရဝင်လို့မရဘူးအဲ့ကြွက်ဒီဘက်ကကျတော့အဲ့မယ်လူတွေရောလေဆရာလေးတွေဘုန်းကြီးလေးတွေကပေါ့နော်လူတွေခင်ဗျားများပေါ့စစ်ပြေးဆောင်လေးလာနေကြသည်အားကြီးခင်ဗျားများအလဲတဲ့တို့အောက်ထက်လူပေါ့အားကြီးခမ်းနာလို့ဘောထက်ကြီးချောင်းလူအဲ့လောက်မြင်များဘူးကိုယ်တော်များတယ်ကျိုးတဲ့လူတွေကဟိုမှာရောက်သွားပြီလေကျိုးတဲ့လူတွေပါညာလူနောက်ပြည့်ဟိုခြေောက်ကိုစိုက်မိတဲ့လူတွေတို့ပေါ့နော်အားမျိုးများအဝမှာရောက်သွားခြေောက်တွေနှစ်ဖက်လုံးဖြတ်မှားလို့အားမျိုးစဒီသားတော့ညထောင်မဲလောင်းလေးထုတ်ရတယ်ဒီလောင်းလောင်းပေါ့နော်ဒီနည်းနဲ့လောင်း
ငရင်ဘ ਹੁ ချက်နဲ့အနည်းဆုံးမှတရှိနေတဲ့စကိုင်းမျိုးဟာပျက်စီးဆုံးရှုံးမှုများပေမဲ့လျှက်စစ်မီနဲ့အင်တာနက်မရရှိတာကြောင့်ငရင်လှုပ်ခါစားမှအဆက်အသွယ်တွေပြတ်ပြီးစကိုင်းမျိုးရဲ့ဒုက္ခကိုကယ်တင်နိုင်ဖို့နောက်ကျခဲ့တာလည်းဖြစ်ပါတယ်ငရင်လှုပ်ပြီးတဲ့နောက်စကိုင်းတရာဟောင်းကပြိုကျသွားခဲ့ပြီးတရာအစ်တမလည်းအနှဲငယ်ရွေးဆောင်ကအောက်ခြေတန်းပေါင်းချုပ်တန်းတွေလည်းပြတ်ထွက်ကုန်လို့တရာဖြတ်တန်းခွင့်ကိုလည်းကန့်တတ်ခဲ့ပါတယ်စကိုင်းမြို့ရဲ့အပျက်စီးအဆုံးရှုံးအခြေအနေနဲ့ပတ်သက်ပြီးပညာသင်ကြီးသီလရှင်စာတင်တိုက်ပြုကြရမှာမလ31ရက်နေ့ကလာရောက်ခဲ့တဲ့သူတို့ကအခုလိုပြောပါတယ
်ကျွန်တော်တို့ထင်ထားတာလည်းပို့ပြီးတော့ပျက်စီးဆုံးရှုံးမှုများပါတယ်ဗျာဒါ90တောင်းဆောင်ကြီးကပြုကြသွားတဲ့အချိန်ဒီအောက်မှာဆရာလေးကြီးပြင်းပြင်းရေပေါ့နော်ပြင်းပြင်းရေကကျွန်တော်ခုသူတို့လက်လျှော့သွားပြီးတော့ပြောတယ်အထက်မှာတော့9ယောက်ကျန်သေးတယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကေဇေးကြီးအဖွဲ့ကြီးထပ်ခေါ်ပြီးတော့ကျွန်တော်တို့အသက်ရှင်တိုင်းတားကြီးဟာနဲ့ရှင်နိုင်သေးလားဆိုတဲ့ဟာကိုမကြခင်မှာကျွန်တော်တို့ရှာဖွေပြီးတော့ပြေလို့ရရင်တော့ကျွန်တော်ဆက်ခဲ့ပါမယ်ဗျဒါပေမဲ့အခုလက်တလုံးမှာတော့ဘသူတေဆုံးသွားလို့လည်းတော့မသိဘူးဒီအနန္တတူတော့ကျွန်တော်ရနေရပြီပြုတယ်ဗ
ျစကိုင်းတောင်ဟာဗုဒ္ဓဘာသာဝင်တို့အထွတ်မြတ်ထားရနေရာတစ်ခုဖြစ်ပြီးမြန်မာနိုင်ငံမှာထင်ရှားတဲ့သာသနာ့နေမြေတစ်ခုလည်းဖြစ်ပါတယ်လက်တလုံးငရင်ဘေးကြောင့်ကြောင်းတိုက်နေဂျဟန်တန်ဃာတော်တွေနဲ့သီလရှင်ဆရာကြီးဆရာလေးတွေဟာနေရာကြောင်းနဲ့ဆုံးဖုံးပေးဖို့ကိုလည်းအခက်အခဲတွေဖြစ်လာပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ရွှေညောင်မောင်ကပေးပို့ထားတာဖြစ်ပါတယ်ရှင်
ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်။အခုဆက်လက်ပြီးတော့တော်လည်ကဗျာကန်တာမှာမောင်လင်းရဲ့ရေးသားထားပြီးလွတ်လပ်မှုဖတ်ကြားထားတဲ့နေရီကန်ဟာနှစ်ကြီးမှာအတိအကျဆိုတဲ့တော်လည်ကဗျာကိုနားဆင်ရမှာဖြစ်ပါရခင်ဗျာ
။နေရီကန်ဟာနှစ်ကြီးမှာအတိအကျသွေးချင်းကကွာတာကို A တွေ B တွေ AB တွေ O တွေထည့်မစင်းစားပဲလက်ခံရတော့မှာ။အဲပိစပင်အညွန့်ကလေးတွေဟာမြောက်ဘက်ကိုရိမ့်နေကြပြီးနေကြာပွင့်လေတံရဲ့အဆောင်အငဲ့ကိုလည်းနေအောင်ချီကြရမြင်းနဲ့ဆက်ဆက်ကြည့်ပေါ့သူ့သားကလေးနတ်ရီကန်ရဲ့ခုံဆင်းဖြစ်ပုံကိုမုံရွာကျောင်းသူဟောင်းကပြောပြတဲ့နေ့မှာ15နှစ်ဆိုတာကြာချင်မှလည်းကြာဘာမှလည်းကြာတာမဟုတ်ဘူးလို့စိတ်ကိုပက်လက်ကူးနဲ့ဖော်ရနတ်ရီကန်ဆိုတာအစ်စ်လိုစားတဲ့ခါလဲစားပြစ်နိုင်တာကြောင့်နွေဦးနတ်ရီကန်အတက်မှာတပြေညွန့်လေးတွေကိုလက်ခံဖို့အသင့်ပဲလို့မတွေ့တန်းစိတ်မညွန့်နိုင်ရအကြောင်းပြချက်ဟာအကြောင်းပြချက်ပဲအချင်းအရာထဲမှာအချင်းအရာဟာဝတ်ထားလို့မရဘူးတင့်ကိုတင်ခွတ်လွန်နိုင်ဖို့ရာတိဆောက်မှုဖန်ခိုင်းတဲ့ပြင်ဆင်ပေါ့အဲ့ဒီကောင်တွေစီကမိเจ้าမျက်နာနမူနာသွေးကူးခြင်းလဲကူးပေါ့သွေးချင်းကွာတာကိုတော့နှစ်ခါမစင်းစားတဲ့ကောင်လေးတွေကချူပြီးပြမနေပါဘူးတဲ့ခံစားမှုမှာအယူမှုဆိုပြီးပင်လေပြပြမှာပဲကူးဖို့စိတ်ကူးနေရင်တော့အထူးရာကုမတ္တကနိဗ္ဗာန်မြတ်တာဗီဇပါလာတဲ့ရာကုမတ္တကတွေရောဗီဇပါလာတဲ့အန္တတွေရောနတ်ရီကန်တဲ့ဆင်းကွင်ရှိပါတယ်နိုင်ငံရေးမှာရောကြပြာမှုမှာပါလူယုတ်သေးရှင်ယုတ်သေးဖြစ်ဖို့ရာလူတိုင်းမှာဘယ်တာဝန်ရှိပါမလဲရွေးချယ်ဝတ်ဆင်တဲ့ဝတ်စုံဟာလူယိုသေးရှင်ယိုသေးဆိုရင်သာအဲ့တဟာတင်နဲ့တိုင်းချုပ်ထားတာဖြစ်မယ်ပုံစံပြာမာထဲကခက်ချချာပိတုကာမှုဟာဘလောက်ခင်မီဆန်းတစ်တဲ့တုပ်ဆေးနဲ့နန်ရန်ကတ်ကြွေပြားတွေမှအာကိုလို့ရပွေမရှိတော့ပါတဲမိတဲ့ဖျားလဒနန္နာဆိုရင်တော့လေလဒဝဲဖျားလို့အရက်ကခော်ယုံသာရှိမှာပါမောင်လင်းရဲ့
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီနေ့ညရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုမှာတော့ကရင်ပြည်ကယားဘာသာနဲ့တပတ်အတွင်းသတင်းတွေကိုခူးတွေကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဘဝမပစီလောပီတမှုပစီခုညာရှုခဲရီဒီယိုအန်လင်းဂျီတံရွေကူအရိကြရင်နုဟိစုတီလူပဲစီနာကရလီငုံနပါဘာမာခုရင်နုပဲခလူလူရိကြရင်နာမှာတနေထော့ဒီတတော်ဆေပနီဒီတီကေဘူးစီအင်းရဲ့အန်ယူဂျီခွေအပလောက်မှုရင်နာရောအနော်ယီနီဒူအမေရိကန်ဒေါ်လာအစီရှေခါလီဖုန်နပါဟိလွတီနီဒူအရိကြရင်နုဟိစုတီလူပဲစီပါတနေထော့ဒီတတော်ဆေပနီဒီတော်ဆုခါလီရင်နုလက်မြချိုးပဲနီဒီအင်းရဲ့တဲ့ကောတဲ့ကနေဒီတကေဖူအငိကလီအပလောက်မှုရင်တော့ပေမတ်လေအငိဆူရှိရင်တခြားတဲ့ပိုင်းနော်အုတ်ခုကန်နီဒူနီကလေခါလီဖူနာပါတူတိုအတီတာကျိုးနွေနီဒီအမေရိကန်ဒေါ်လာအစီရှိခါလီဖူနာပါအန်ယူဂျီခွေးရင်တော့ဒီလိုထင်ကြီးကတည်နေပါပဲကလီမတ်ကောင်စီအပလောက်မှုလေပူကလောမာနီဒူဗီဒူခါလီစီရင်တဲ့ပေါ်ဆာငေအမခအိုနီဒီဟီနာမအန်ယူဂျီခွေးအပလောက်မှုနာစီဒီအမ်တမေဖူစီရင်တော့မေပလော့ချင်းနီဂျီနာတိကေကလော့တဒကေနီဂျီအပလော့မှုဖုန်နထတနီထော့ဒီပဲနီဂျီတိကေဖူစီယာခူယင်းလေမေချိုပဲနီဂျီငေလေကူယာပဲနီဂျီငေတမေကလကလိုစီနအမေနီဒီဖုန်နပါအန်ယူဂျီနာလိုဟေတာနီကဒီနာပဲတနီထော့ဒီတရောဆေပဲနီဂျီတိကေဖူစီယာငေလေမေချိုပဲနီဂျီငေနာလေကူယာပဲနီဒီတမေကလကလိုစီနမာမေချိုဖျပဲနီဂျီငေအန်ယူဂျီခူယာပလော့မှုယနာရောအမိုရှင်နီဒူticket glow upload mu si ingo upload mu si phone he na ma singe ni de ng khu upload mu le glow ma ni de he khu khali yin na ma ticket glow upload mu si le me chope ni de ngin na le ku ya ni de ngi te me club closing ne tari tara be ni de ngi te bo sana he chi su ka be ni de ngi khali si yin na ma bo mu be ni de ngi phi ni de te dia khu me plot ji tari tara ni de phone na ba ya so singe ni de phu he na ma singe ni de na tari te kya yin na be ticket glow khu upload mu si na ticket glow le me chu ben ni de ngi upload mu si na ma tane thot di tetor se ben ni de ticket pu si ngi ic na ro လက်မချိုးပင်းဤတေကေဖုဆိုင်ငင်းအလေးတထူချာကွိချန်ဤတမေချူရင်နုဟေစုထီလူပဲစီပါဘေးမတ်လန်နီရှနာတူငီရင်နုဂနိထော့ဒီတတော်ဆဲဒုအထုချိန်ဤကြာဒီဖွေးနာရောစကိုင်းဗီဒူဟိုတယ်လေဗီဒူအိုပာနီဒီတူတိုအဘေနီဒီတနိထော့ဒီတတော်ဆဲတေကေဖုဆိုင်ငင်းအဘေစနာလက်မချိုးပင်းဤတေငီစီရင်နုအာယီစီနာရောအကွိချန်ဤတမေချူစီဖုနဟိနမစင်ငင်းဤဒီလိမေချူပဲနီဒီဖရလူမီနဲအခဲအလိုမာနီယာနီဒီခါရှိခရယာတီကေပူစီနီလိုရင်အလိချစ်တူဖရဘဲနီဒီအငိဘဲပလော့ချီတရီတရန်နီဒီနာတော့ပူဆိုဖူအပလော်မူစီအငိအကြာတွေ့တရူချာဟေကန်နီဒီနာပဲကီယာလီကေကူရင်နာမတနေထော့ဒီတတော်ဆဲနီအိုနီဒူဖွန်လထအဘဲရှဲပြေကန်နီဒီစီနာမအိုအေနာတိုမနာရောတီကေပူစီရင်နာမအရှိရှိနီဒီနာမအိုနီဒူဖွန်တပိယာယင်နာမတေကေပူစီနာချိပင်နီဒီနာတပြတဲ့ရှဲစီနံဝနီဒူဖုနထဆပ်လောက်ကူနီဒီနာတတော်ဆက်စီဝင်လာတော့တေကေပူစီနာမအဘေစင်နာဒေါ်ဆိုအပလော့မှုလက်မဲ့ကျူနီဒီအပလော့မှုစီနံမေပေါ်ချူနီဒူဖုနထတတကောတကေမာနီနီဒီတတော်ဆက်စီအငင်းတဆူစင်းနီကာဒီဖွင့်လာပြေနေတုတိုတနိထော်ဒီတတော်ဆက်အူနီဒူဖွင့်လာတော့ယာဤထောညာနီဒူတေယာလီကေကူတေကေပူစီနံဝနီဒီဟီနာမရတဘနီတို့ဖုန်ထအကြရမေချူနီတို့ဖုန်ပါအတဆူစင်းရဲ့အမှုချူနီကြဒီနာပဲကယ်လီကေအပလက်ကိုရှိခဲ့တပတ်တရီနီဒီအငယ်ကောင်းစီရင်နာကယ်လီကေကူအပလော့မှုစီမဲ့ပလော့ချူနီတို့ဖုန်ထတနိထော့ဒီတတော်ဆက်ပဲနီဒီတိကေပူစီအငင်းအစီလာချူနီကြဒီစီနာမဒီတာချိုးပဲနီဒီအငင်းအမေချူနီတို့ဖုန်ပါအတထီလီနီကြဒီဖွေဟင်နာမစင်းရဲ့နီဒီနာတရီသေးကြရင်နာပဲတနိထော့ဒီတတော်ဆက်ဒူအိုနီတို့ဖုန်တော်ညာချီကေဖူးစီညာချီပင်နီဒီတပြတဲ့ရှင်နဲ့အခဲကလီမတ်ကောင်ဆီအပေါ်မူရင်တော့အစပါနီဒီနာကစပေါ်ရင်နာမအိုနီလိုဖွင့်တော်ရယ်ဇဂိုင်းဗီဒိုဟိုတယ်လက်မကွေးပကိုးဗီဒိုနေပြီးတော့ကောင်ဆီခါလီရင်နာဖရိတ်ကေမှုရှိထိုးတဲ့ကေဒေါ့ဆိုခါလီစီရင်နာကလီမတ်ကောင်ဆီအပေါ်မူရင်တော့အဘေစင်နာတက်ဒရောဆဲလီပတ်ရီပင်နီဒီအငဲအတက်ဆူစင်ကြီးနီဒီနာမအိုနီဒီမာနာရောတကီနာမတော့ဘုဆူပူလေးထော်ညာနီဒီခါလေးစီရင်အေစီရှာပါနီဒီနာကစပေါ်နာမအူနီဒီဖွေးနာပဲဘင်းမတ်လန်နီရှနာတူညေတနီထော်ဒီတတော်ဆဲအူနီဒီဖွေးနာတော့ညာချီကီအကလာမေကူခါလေးရင်နာမတီကီပူစီလာကျူလဖရောနီဒီနာမအူအေနီဒီဟိနာမစင်ငင်းနီဒီနာတရီတေကြရင်နာပဲတနီထော်ဒီတတော်ဆဲဘေနီဒီတီကီပူစီအခုရင်နုလက်မဲ့ချူပဲနီဒီဖရလူမြေစီရန်ညေအကြရရေမဲ့ချူဖရန်နီဒီဖွေးနာပါဒီပေါ်စပေါ်လာအပလော့မှုစကူရင်တော့ဒီထီလူနီဒီရီကြာရင်နဟေစုထီလူပဲစီပါဒနိထော့ဒီတတော်ဆက်ဒူအိုနီဒူဖွင့်လာတော့လက်မဲ့ကျိုးပဲနီဒီထီကေဖုခရလူမြေဖူးစီယန်ညက်အကြရရီမဲ့ကျိုးဖရန်နီဒူဖွင့်လာပါဒီပေါ်စပေါ်လာအပလော့မှုစကူရင်တော့ဘီမတ်စလနေရှင်နာဒါငီရင်နဒီထီလူနီကြာဒီနာပဲဒနိထော့ဒီတတော်ဆက်ဒူအိုနီဒူဖွင့်လာတော့စကိုင်းဗီဒူဟိုတယ်လေဗီဒူဖရိတ်ကေမှုပကိုးဗီဒူနေပြီးတော့ခါလီအိုပါနီဒီတူတူတော့ဆိုတကောတကီခါလီရင်အဘေရှနီကာဒီတီကေပူစီအစနီကာဒီတဟေစီတဆဘူဆောပဲခါလီစီဘူချီစီပလီစီအိုပါနီဒီတူတူတန်ငီခေရိုရယ်လေကလိုခါလီစီဟိုတယ်စီကျာလီထော်ညာနီဒီဟီဖျာခါလီစီဆူလီဟိုစီတရွှေရှိစီရင်အပိကေအင်းနီဒီနာမအိုနီဒီတဘောဆဘောလာအပေါ်မူစကွေနာရောဒီတီလနီကာဒီနာဘရေမေတ္တရောဆက်ဒူအိုနီဒူဖွင့်လာတော့တီကေဖူစီရင်နုအစီလာကျူလာဖရိုနီကာဒီအစီခိဖြာခါလီစီတူတိုအစီလာကျူလာဖရိုနီကာဒီနာမလေမေချူဖရန်ပဲနီဂျန်ငိဒဘောဆူဘောလာအပလော့မှုစီရင်နာရောအမေချူဖရန်နီဒူပါဖုန်နထအလီပီကယ်လာကျူနီကာဒီနုအမိုနီဒီဆပ်ပလော့စီတူဒီတီလီနီဒူဖွေဟင်နာမစင်ငီနီဒီနာတရီတေကြာရင်နာပဲခုံရဟိဆိုတေလူပဲစီရေဒီယိုအန်ယူဂျီတနူကိုရီကြမှာတင်ကြီးကြံပြီးဟောညတာနီဒီပါမောဖဇီလောပရီအမှုရတွေ့ရတဲ့စင်နီရောဒီပေါ်နတဖရေပါနီတပွေတတွေ
ဒီကနေ့ကတော့ဒီညနဲ့ပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း8နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါပါရှင်။မိသားစုနဲ့ဆက်သွယ်ရေးအချက်အလက်တွေကိုပြည်ပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးပေါ်ပုံအောင်ရမည်